အင်ဒိုနီးရှားနိုင်ငံဆူလာဝီစီကျွန်းမှာပြီးခဲ့တဲ့သတင်းဘက်ကပြင်းထန်တဲ့ငလျင်ကြောင့်ပျို့ကျပျက်စီးခဲ့တဲ့လူနေအိမ်တွေလုပ်ငန်းအဆောက်အုံတွေအောက်ရောက်နေတဲ့လူသေအလောင်းတွေကိုကယ်ဆယ်ရေးအဖွဲ့တွေကထပ်ပြီးဆွဲထုတ်နိုင်ခဲ့တယ်လို့တနင်္ဂနွေနေ့ကအာဏာပိုင်တွေပြောကြားခဲ့ပါတယ်။အဲ့ဒီငလျင်ကြောင့်လူပေါင်းအနည်းဆုံး80နီးပါးလောက်သေဆုံးခဲ့ပါတယ်။ငလျင်တံကိုဆွတ်ဆွတ်ရွရွခံရတဲ့မမူဂျူမြို့နဲ့မတ်ဂျနီ KI အနီးတစ်ဝိုက်နေရာတွေမှာပျို့ကျနေတဲ့အဆောက်အုံတွေအောက်အသက်မသေးပဲပိတ်မိနေသူတွေကိုကယ်ဆယ်နိုင်ရေးအကြီးစားဆက်ကရီယာတွေအသုံးပြုပြီးဆက်လက်ရှာဖွေလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းအင်ဒိုနီးရှားနိုင်ငံသဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဌာနရဲ့လုပ်ငန်းလည်ပတ်မှုထိန်းချုပ်ရေးအကြီးအကဲဘန်ဘန်ဆာရာပူထရာကအခုလိုပြောပါတယ
်။ဘန်တူအန် terkait dengan alat-alat
အဆောက်အုံနဲ့ပိတ်မိနေသူတွေကိုကယ်ဆယ်ရမှာအရှိန်မြှင့်တင်နိုင်မှုအတွက်ကြီးမားတဲ့ပစ္စည်းကရိယာတွေကိုပေးပို့ဖို့ရဲတပ်ဖွဲ့နဲ့အတူအမျိုးသားရှာဖွေရေးနဲ့ကယ်ဆယ်ရေးအေဂျင်စီလိုမျိုးအခြား agency တွေနဲ့ဆက်လက်ညှိနှိုင်းဆောင်ရွက်သွားဖို့ရှိပါတယ်လို့ပြောသွားတာပါ။ငလျင်တန်းကြောင့်လူပေါင်း800ကျော်ထိခိုက်ဒဏ်ရာရခဲ့ပြီးထောင်ပေါင်းများစွာအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။ American ဘူမိဗေဒလေလာတိုင်းတာချက်အရပြင်းအား 6.2 ရှိတဲ့ငလျင်ဟာဆူလာဝီစီအနောက်တောင်ဘက်ခရိုင်ဖြစ်တဲ့မမူဂျူနဲ့36ကီလိုမီတာအကွာပဟိုပြုတ်ပြီးအနက်ပမာဏ18ကီလိုမီတာနဲ့နက်နက်အစောပိုင်း2နာရီနောက်ပိုင်းမှာလှုပ်ခတ်ခဲ့တာဖြစ်ပါတယ်။